ခုဆက်ပြီးအင်ကာညဆွေးနွေးခန်းကိုနားဆင်ကြပါမယ်2020နိုဝင်ဘာလရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်နေရာအများစုကိုအနိုင်ရထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားညီညွတ်ရေးအစိုးရဖော်ဆောင်ဖို့ဆိုပြီးပြောဆိုလှုပ်ဆောင်တာတွေရှိလာပါတယ်အမျိုးသားညီညွတ်ရေးအစိုးရဆိုတာဘယ်လိုအစိုးရမျိုးပါလဲမြန်မာနိုင်ငံအတွက်ဒီလိုအစိုးရမျိုးတကယ်ပဲလိုအပ်နေပါလားတကယ်တမ်းဖွဲ့စည်းမယ်ဆိုရင်ကောဘယ်လိုဖွဲ့စည်းတင်ပါလဲစာရာရီနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်။ဒီဘောမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရထွန်းမြမအရေးလေးလာသူသူတေတီဦးတမောင်တန်းတို့ပါဝင်ဆွေးနွေးထားကြပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။ဦးရထွန်းနဲ့ဦးတမောင်တန်းဒီဝေဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒူဝဲကျေးဇူးတင်ပါတယ်။မင်္ဂလာပါခင်ဗျာ
။မင်္ဂလာပါ
။ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲပြီးရုပ်ောက်ပွဲမတိုင်ခင်ခဲ့တဲ့ကတဲ့ကပေါ့လေရုပ်ောက်ပွဲပြီးမှမဟုတ်ပါဘူးဒီအမျိုးသားညီညွတ်ရေးအစိုးရဆိုတဲ့အတန်ကိုကျွန်တော်တို့ဟိုတောက်လျှောက်လို့ကြားလာရတာရှိပါတယ်ဆိုတော့ဒီနေ့ညဆွေးနွေးခန်းကတော့ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နည်းနည်းသုံးသပ်ဆွေးနွေးကြဖို့ပါပထမဦးဆုံးကျောက်ရက်ထွန်းအမျိုးသားညီညွတ်ရေးအစိုးရဆိုတာဘာကိုပြောတာပါလဲဆရာ
အဲမျိုးသားညီညွတ်ရေးအစိုးရဆိုတာကတော့ကျွန်တော်တို့ဟိုနိုင်ငံတကာမှာကနိုင်ငံတနိုင်ငံအနေနဲ့သူ့အမျိုးသားအကျိုးစီးပွားအတွက်တိတ်အရေးကြီးတဲ့အချိန်ပေါ့ဥပမာအဲတခြားနိုင်ငံနဲ့စစ်ဖြစ်နေတဲ့အချိန်မျိုးနောက်ဒါမှမဟုတ်ရင်လည်းဒီတဘာဝဘေးအန္တရာယ်အဲကြာရောက်တဲ့အချိန်မျိုးပေါ့နော်စီးလုံးညီညွတ်ရေးအတွက်အထူးလိုအပ်နေတဲ့အချိန်မျိုးမှာဒီဖွဲ့လေရှိတာပေါ့နော်အဲ့တော့ဒီပါလီမန်စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာကတော့အမျိုးသားညီညွတ်ရေးအစိုးရဖွဲ့တဲ့ဆိုတာကညွန့်မောင်းအစိုးရဖွဲ့တာမျိုးတော့မဟုတ်ဘူးညွန့်မောင်းအစိုးရဖွဲ့တယ်ဆိုတာကတော့ဟိုဘယ်အချိန်မှပဲဖြစ်ဖြစ်သူတို့ဒီတပါတီတွေကနေပြီးတော့အစိုးရမဖွဲ့နိုင်ရင်ဒါမှမဟုတ်လုံလောက်တဲ့ဒီပါလီမန်အမတ်နေရာမရလို့ရှိရင်ဒီသူနဲ့နီးစပ်တဲ့ပါတီတချို့ကိုတိမ့်သွင်းပြီးတဲ့အခါကျတော့သူတို့က50ရာခိုင်နှုန်းကျော်ပေါ့နော်50ရာခိုင်နှုန်းကျော်ဒီပါလီမန်အမတ်နေရာရအောင်စုစည်းပြီးတော့ဖွဲ့တာအဲ့ဒါကတော့ညမောင်အစိုးရပေါ့နော်ခုနအမျိုးသားညီညွတ်ရေးအစိုးရကတော့အဲသူတပါတီတဲ့အင်အားကြီးကြီးနဲ့နိုင်ရင်လဲနိုင်ထားမယ်သို့တော်လဲဒီတဘာဝဘေးအန္တရာယ်တွေကြုံတဲ့အခါစစ်ပွဲတွေဖြစ်ပွားနေတဲ့အခါမှာစီးလုံးညီညွတ်ဖို့လိုတယ်ဆိုပြီးတော့သူကအဲဒီပါတီစုံကဒီအရေးကောက်ခံကိုယ်စားလှယ်တွေနဲ့သူကအစိုးရအဖွဲ့ထဲမှာပါဝင်ပြီးတော့အတူတကွအလုပ်လုပ်တာပေါ့ဗျာ
ဟုတ်ကဲ့
အဲ့ဒီလိုအခြေအနေမျိုးမှာဖွဲ့လို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျဦးတမောင်တန်းရောအမျိုးသားညီညွတ်ရေးအစိုးရဆိုတာကိုဘလို့နားလဲပါတယ
်ဟိုရေဘူးအားဖြင့်တော့ခုနဆရာဦးရထွန်းပြောသလိုပါပဲเนาะကျွန်တော်တို့မြမတမိုင်းကိုပြန်ကြည့်မယ်ဆိုလဲဒါကိုရထွန်းကတော့ကျွန်တော်တဲ့ပုံပြီးနိုင်ငံရေးဟိုထဲထဲဝင်ဝင်လုပ်ခဲ့တဲ့သူဆိုတော့ဒေါ်လာလေးရှိရင်လည်းဖြည့်ပြီးပါဘောเนาะဆိုတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုတဲ့စကားနဲ့မှလက်ဝဲညီညွတ်ရေးဆိုတဲ့အသုံးလုံးမျိုးနဲ့အဲသုံးလုံးလာခဲ့ပြီးစူးစမ်းခဲ့ပြီးတာရှိတယ်ဒါကတော့ကွန်မြူနစ်ပါတီနဲ့ဆိုရှယ်လစ်ပါတီကွဲပြီးတဲ့အခါမှာပေါ့နောက်တစ်ခါဖတ်ဆပ်ပလကွဲပြီးတဲ့အခါမှာလည်းညီညွတ်ရေးဆိုပြီးတော့ပြန်ပြီးလုပ်ဖို့ကြိုးစားလာတာရှိတယ်။နော်။အဲမဆာရလက်ထက်ရောက်တဲ့အခါကျညီညွတ်ရေးဆိုတဲ့စကားတည်းစီလုံးညီညွတ်ရေးဆိုတဲ့ဟာကိုပို့ပြီးတိုင်းတော့စီလုံးညီညွတ်ရေးဆိုတဲ့ဟာကိုပို့ပြီးတောင်းလာတယ်။အဲ့ဒီအယူဆကဒီဘက်ခေစစ်ဆိုရလက်ထက်ဆက်ဆက်တီပေါ့။နောက်ဆုံးကျွန်တော်တို့ဒုတောင်ဝင်အရေးသုံးပါးထဲမှာထည့်သွင်းထားတဲ့အထိအပါလာတယ်ပေါ့နော်။ဆိုတော့အာနာသိန်းကူတွေကိုပြန်ကြည့်လို့ရှိရင်လည်းအဲ့ဒီအကြောင်းခံပေါ်မှာအကြောင်းပြဒီပဲဖြစ်စေအကြောင်းရဲ့တကယ်ရှိဒီပဲဖြစ်စေပေါ့နော်ဒါမတူတဲ့လူတွေမတူတဲ့အတိတ်ကကောင်းမှုတွေရှိကြမယ်သို့တော်လည်းအဲ့ဒီအကြောင်းချက်လို့ပြပြီးတော့ပြောပြီးတော့နော်ကျွန်တော်တို့အာဏာသိမ်းယူခဲ့တာလည်းရှိတယ
်ဟုတ်ကဲ့
နော်ဒါပေမဲ့ဥနေဝင်းကအသက်ကြီးလာတဲ့အခါကျတော့တရားလေးပါလေးထိုက်ပြီးတော့ငါတရားတာသဘောပေါက်လို့ရှိရင်ဒီလိုအာဏာသိမ်းမှာမဟုတ်ဘူးလို့ပြောခဲ့တဲ့စကားလည်းရှိပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျောင်းရထောင်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကဒီလိုအမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းဖို့အတွက်လိုအပ်တဲ့အခြေအနေမှာရှိနေတယ်လို့ဆရာယူဆပါသလား
အဲကျွန်တော်တို့အခုအခြေအနေကတော့ဟိုအမျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့ဆိုတာကရည်ရွယ်ချက်ပေါ့နော်ဟိုအမျိုးသားညီညွတ်ရေးအစိုးရလို့အဲနာမည်တက်ချင်တက်မယ်နော်အဲတခြားနာမည်တစ်ခုတက်ချင်တက်မယ်အဓိကအားဖြင့်တော့တိုင်းရင်းသားစည်းလုံးညီညွတ်ရေးပေါ့နော်တိုင်းရင်းသားစည်းလုံးညီညွတ်ရေးအဲ့အဲ့ဒါတော့လိုအပ်နေတယ်အထူးသဖြင့်တော့အခုကျွန်တော်တို့ပြည်ရင်းစစ်ကနှစ်ပေါင်း80ကျော်ဖြစ်လာတာကိုကျွန်တော်တို့ဒီ ပြင်းငိမ့်မှုပေါ့နော်အဲ့ဒီပြည်ပင်းစစ်ဒီသာဝရငိမ့်ညမ်းမှုအတွက်ဆွေးနွေးပွဲလုပ်နေတယ်အရင်ဒီသမရဦးသိန်းစင်လက်ထက်ကလေးရနေပြီးတော့စခဲ့တဲ့ဆွေးနွေးပွဲဟာအခု NLD အစိုးရ9နှစ်အတွင်းမှာလည်းဆက်ပြီးတော့ကျွန်တော်တို့ဒါဟိုသွားနေတယ်အဲ့ဒီအနေအထားမှာကျွန်တော်တို့ကတိုင်းသာစီလုံးညီညွတ်ရေးပေါ့နော်အထူးအရေးကြီးတယ်လိုအပ်တယ်အဲကျွန်တော်တို့ရဲ့အင်အားစုနိုင်ငံရေးအင်အားစုအားလုံးပေါ့နော်တမတော်အပါဝင်ကလည်းအဲဖက်ဒရယ်စနစ်ကိုသွားဖို့ဆိုတော့အဲဒီဒီမှန်းချက်ပေါ့နော်ညှော်လင့်ညှော်မှန်းချက်တွေကလည်းတူညီလာတဲ့အောက်မှာဒါတိုင်းတိုင်းမင်းမင်းစီစီလုံးလုံးနဲ့ပေါ့နော်ဆွေးနွေးအပြန်လန်ဆွေးနွေးပြီးတဲ့အခါကျတော့ဟိုဖက်ဒရယ်စနစ်ကိုဘယ်လိုရောက်အောင်ချိန်တက်ကြမလဲဆိုတော့ပုံညီမှန်းချက်တစ်ခုအတွက်တော့အမြင်တူညီတဲ့အစိုးရတရပေါ့နော်အမြင်သဘောထားတူညီတဲ့အစိုးရတရဖွဲ့ဖို့တော့လိုလိမ့်မယ်အဲ့ဒါကိုအမျိုးသားညွန်ပေါင်းအစိုးရအမျိုးသားညီညွတ်ရေးအစိုးရ net reconciliation ဆိုတဲ့ဘာခေါ်လဲရင်ကြဆက်ရေးအစိုးရလို့ခေါ်မလားအဲတခုခုပေါ့အဲနာမည်ကတော့တင့်တော်လို့ပြောလို့ရပါတယ
်အဲ့လို
တော့လိုအပ်မယ်လို့တော့ကျွန်တော်ထင်တယ်ဗျ
ဟုတ်ကဲ့ခင်ဗျဦးတမောင်တန်းရောလက်ရှိမြန်မာနိုင်ငံရဲ့အခြေအနေကခုနပြောတဲ့အမျိုးသားညီညွတ်ရေးအစိုးရတရားတကယ်ပဲလိုအပ်နေပါပြီလား
ရေဘူးအားဖြင့်ဆိုလို့ရှိရင်တော့ကျွန်တော်တို့စမ်းစစ်ချက်ပုံမှာမူတည်မှာပေါ့နော်နိုင်ငံရေးစမ်းစစ်ချက်ပုံမှာဆိုတော့ဘယ်လိုစမ်းစစ်တယ်လဲပေါ့နှစ်ဖက်ပဋိပက္ခဖြစ်နေတဲ့အထဲမှာပဋိပက္ခထဲကထွက်နိုင်ပြီနော်ခွာပြီးတော့လည်းပဋိပက္ခကိုကြည့်နိုင်ပြီဆိုတဲ့အခြေအနေရောက်ရင်တော့ဒါညီညီညွတ်ညွတ်အနာဂတ်မြုံမှန်းချက်တစ်ခုအတွက်လုံးလုံးသွားလို့ရတယ်အစိုးရမျိုးထူထောင်လို့ရတယ်ဒါပေမဲ့အဲ့လိုပဋိပက္ခထဲကမထွက်နိုင်ဘူးဆိုလို့ရှိရင်တော့ညီညွတ်ရေးစကားပြောရင်းနဲ့ပဲခြောက်ကြတာတွေ့ရတယ်အမြမတမိုင်းကလည်းစီလုံးညင်ညူရေးစကားတွေမှုန်နေအောင်ပြောနေမယ်တကယ်တော့ကြတော့နှိပ်တာပဲညာเนาะကျွန်တော်ဒီတမိုင်းကြီးသွားတွေ့ရတယ်ကိုဗျာဒါအရာစကားလို့ပြောတာ
ဟုတ်ကဲ့
အဲ့တော့ကျွန်တော်အနေနဲ့ဆိုရင်တော့မျိုးသားညင်ညူရေးဆိုတာထဲပို့ပြီးတော့ကျွန်တော်နိုင်ငံရေးမှာလည်းအုပ်ချုပ်မှုမှာရောတုံးတယ်ဆိုတော့လုံးရှိတယ်အဲ့ဒါတော့ဒီမိုကရေစီရတရားဝင်မှုပေါ့နော်အဲ့ဒီလိုစနစ်နီးလန်းလေးတွေကိုတိရောက်နိုင်အောင်မလို့ထင်တယ်အဲ့တော့ရေးကြည့်တဲ့အချက်လေးတွေတချို့ပေါ့နော်အဲဒီမိုကရေစီတရားဝင်မှုမှာပါတဲ့စနစ်လေးတွေပေါ့ဥပမာအဖြစ်ဒါတရားမျှတတဲ့လိုလတ်တဲ့ရွေးကောက်ပွဲရှိရမယ်ဒီမိုကရေစီကတရားဝင်နေတယ်ဆိုတော့ဒါပဲဘယ်အမိမဲ့ဒီလိုလူထုကတင်မြောက်လိုက်တာ ਨੇ တရားဝင်ပြီဆိုတာ ਨੇ မလုံလောက်ဘူးလို့ရှင်းဘူးကအဖြစ်ယူဆကြတယ်ပေါ့ဗျာဒီမိုကရေစီသဘောကိုပြောကြတဲ့အခါကျ
ဟုတ်ကဲ့
အဲ့တော့စနစ်တွေကမိမိလှုပ်ဆောင်ချက်တွေကလုံပုံကံပုံနေနဲ့စနစ်ကပြည်သူလူထုနဲ့ဒီပါဝင်ပတ်သက်သူတွေပါဝင်လှုပ်ဆောင်နိုင်ရမယ်အစိုးရရဲ့လုပ်ငန်းတွေမှာပွင့်လင်းမြင်သာရမယ်တာဝန်ခံမှုရှိရမယ်ပြီးရင်လည်းတာဝန်ညီမျှမှုရှိရမယ်သဘောထားကြီးတိခဏ်ညှိနှိုင်းနိုင်မှုတွေရှိရမယ်တရားဥပဒေစိုးမိုးမှုရှိရမယ်စတဲ့အချက်တွေပေါ့နော်ရေဘူးကနားလည်ချက်တွေဒီလိုပါပါတယ်အဲ့ဒီလိုပါတဲ့ပြုပြင်ပြောင်းလဲရေးစနစ်တရက်ကိုတည်ဆောက်တာကပို့ပြီးတော့မြန်မာနိုင်ငံနဲ့ကြိုက်မယ်လို့ထင်တယ်မဟုတ်ဘူးဆိုလို့ရှိရင်ဘာအဲ့ဒီစနစ်တွေမရှိဘူးဆိုလို့ရှိရင်အင်မတန်ကိုပဋိပက္ခထဲကိုညီညွတ်ရေးပြောရင်းနဲ့ပဋိပက္ခတွေကိုပြန်ပွင့်သွားနိုင်တယ
်
အလားအလာရှိတယ်အဲ့တော့ညီညွတ်ရေးကပြောတာပြောလဲကျွန်တော်တကြံတန်ချက်တွေမှာတိုင်တယ်လို့ပေါ့ပြောတာပြောလဲမောမောပဲပြောဆိုတာမျိုးဖြစ်နေတာပဲဆိုရမယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ကျွန်တော်ကတော့အဲ့ဒီလိုလေးချိတ်ကတာပုံများကောက်မလားလို့စဉ်းစားမိပါတယ
်ဟုတ်ကဲ့ပါခင်ဗျဆိုတော့အခုကတော့ကျွန်တော်တို့ကြားနေရတဲ့အတန်နေပေါ့နော်သက်ဆိုင်သူတွေဘက်ကပြောနေတဲ့အတန်နေအထူးသဖြင့်တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကပေါ့ပြောနေတာတော့ဒီမျိုးသားညီညွတ်ရေးဆိုတာကိုကြည်ကြဲလောင်းလောင်းကိုပြောလာတယ်ဟိုလူသိချင်ညာစက်တိုက်လို့ပြောလာတာကျွန်တော်တို့ကြားနေရပြီးခဲ့တဲ့ရပိုင်းတွေကပဲဆရာတို့အလုံးနဲ့တည်ပါတယ်ဒီဒိုင်ယနာပါတီတွေဘက်ကNLD ဘက်ကနေပြီးတော့ကန့်လန့်တာပေါ့နော်ပူပေါင်းလို့ဆောင်မှုဆိုပြီးတော့ကန့်လန့်ထားတာရှိပါတယ်ကျွန်တော်တို့ပြီးခဲ့တဲ့ရက်ကပဲဒီ NLD ရဲ့ပြောရေးဆိုခွင့်ရှိသူသူဖြစ်တဲ့မွန်ရဦးအောင်ရှင်နဲ့ကျွန်တော်တို့စီကအလားဆက်တွေ့မြန်မြန်ငန်းတခုမှလည်းမွန်ရဦးအောင်ရှင်ကပြောထားတာရှိပါတယ်ဆိုတော့မြို့သားညွေဆိုရပေါ်ဆောင်မှုအတွေ့တိုင်းသားပါတီတွေကိုကန့်လန့်ထားတာရှိတယ်တိုင်းသားပါတီတွေမှာလည်းဒါနဲ့ပတ်သက်ပြီးတော့ဆွေးနွေးတိုင်ပင်နေကြတယ်လို့ကြားတဲ့အတွက်ဒါကိုကြိုးဆိုပါတယ်လို့ပြောပါတယ်။နောက်ပြီးတော့ဒီဘလို့တိုင်းသားပါတီတွေနဲ့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့ဟာမျိုးကိုမေးတဲ့အခါကျတော့အထူးသဖြင့်တော့ဒီအဓိကတော့အနိုင်ရတဲ့တိုင်းသားပါတီတွေပေါ့ပြည်내တည်တည်မှအများစုအနိုင်ရတဲ့တိုင်းသားပါတီတွေရခိုင်ရှမ်းမွန်ဆိုပြီးတော့သူအဲ့လိုနာမည်နဲ့တူတူပြောတာရှိပါတယ်။အဲ့ဒီတိုင်းသားပါတီတွေကအဓိကကြမယ်။တစ်ဆက်တည်းမှာပဲအလားအနိုင်မရပေမဲ့သူဒေတာမှာသက်ဆိုင်ရာဒေတာမှာသူတိုင်းရင်းသားလူကြီးရဲ့ထောက်ခံမှုကိုရတဲ့ပါတီတွေနဲ့လည်းပဲလက်တွဲလှုပ်ဆောင်မှုဆိုတဲ့လားလာမျိုးမဟုတ်ဘူးအောင်ရှင်ပြောထားတာရှိပါတယ်။ဆိုတော့ကျောက်ရထွန်းဒီဟာကိုကျွန်တော်တို့တဲ့တဲ့သွားကြည့်လိုက်ကြအောင်။အလားမြန်မာနိုင်ငံမှာမျိုးသားညီညွတ်ရေးအစိုးရတရားဖွဲ့စည်းမယ်ဆိုရင် ဘယ်လိုဖွဲ့စည်းသင့်တယ်လို့ဆရာယူဆပါလဲ။အဲ
ကျွန်တော်တို့အခုဟွာကတော့ကျွန်တော်တို့ရဲ့ဒီအခြေခံဥပဒေအရာကဟိုဘဟုမာပေါ့နော်ပြည်အောင်စုအဆင့်မှာကသမရစနစ်ဆန်ဆန်အာဒီသမရစနစ်ပုံစံအဲဖွဲ့ထားတာဆိုတော့သမရကသူကအစိုးရအဖွဲ့ဝင်အဖြစ်ကိုဘယ်ပါတီကမဆိုတင့်တော်တဲ့လူကိုသူကထည့်လို့ရတယ်ကျွန်တော်ပါလီမန်စနစ်နဲ့မတူတဲ့အဲတစ်ချက်ကအဲ့ဒါပေါ့ပါလီမန်စနစ်မှာကတော့သူကရွေးကောက်ပွဲနဲ့နိုင်လာတဲ့ပါလီမန်အမတ်ကိုမှအစိုးရအဖွဲ့တဲ့ထည့်လို့ရတာပေါ့လေဆိုတဲ့အခါကျတော့အဲ့ဒီအဆင့်မှာကကျွန်တော်တို့ဒီတင့်တော်တဲ့လူသူ့အနေနဲ့ခုနပြောသလိုတိုင်းရင်းသားပါတီတွေကတင့်တော်တဲ့ပုံကိုယ်တွေကိုသူအဆိုပြုနိုင်တယ်เนาะအဲဒီဖွဲ့စည်းနိုင်တယ်တခါပြည်နယ်တွေမှာကြတဲ့အခါကျတော့ဒီတက်ဆိုင်ရာဒေသကတိုင်းရင်းသားပါတီတွေကအဲလွှတ်တော်ထဲမှာနိုင်ရတဲ့ပုံကိုယ်တွေကိုကျွန်တော်တို့ဝန်ကြီးချုပ်ဖြစ်စေเนาะဝန်ကြီးဖြစ်စေနေရာပေးလို့ရတယ်အဲဆိုတဲ့အခါကျတော့ဒါကဟိုစဉ်းစားရမှာသူဒီဒီဟွာအနိုင်ရတဲ့ပါတီအနေနဲ့စဉ်းစားရမှာကတော့ဟိုအရင်2015တုန်းကလို့လူပုဂ္ဂိုလ်ကိုကြိုက်လို့အဲ့လူပုဂ္ဂိုလ်ဓာတ်ရိုက်ကန်လန်းလိုက်တာမျိုးကတော့ဟိုတက်ရောက်မှုမကောင်းဘူးဥပမာဥယေသာအောင်ပေါ့နော
်ဟုတ်ကဲ့
အဲဥယေသာအောင်ကိုကြိုက်တဲ့အတွက်ကြောင့်ဥယေသာအောင်ကိုဒီကျွန်တော်တို့ကကန်လန်းလိုက်တဲ့အတွက်ကြောင့်မလို့သူ့ပါတီနဲ့ပြဿနာတက်ပြီးတော့သူတို့လည်းကွဲကျွန်တော်တို့သွားကျင်တဲ့စီလုံးညီညွတ်ရေးလည်းမရပါဘောเนาะအဲ့ဒါမျိုးကိုတော့ရှောင်ဖို့လိုလိမ့်မယ
်ဟုတ်ကဲ့
နောက်တစ်ချက်ကဒီလက်ခံတဲ့ဒီကန့်လန့်အခံရတဲ့ပါတီအနေနဲ့ကြတော့ဘာကိုစဉ်းစားသင့်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ကဒီရာထူးနေရာတာဝန်ကိုယူတဲ့ဆိုတာမျိုးကိုဟိုညှိနှိုင်းတာတဲ့เนาะဘယ်လို policy နဲ့သွားမှာလဲเนาะသူတို့ဒီအစိုးရကသွားတဲ့ policy တွေကကိုတိုင်းသားပါတီတွေသွားတဲ့ policy နဲ့ကြိုက်မလားเนาะအဲ့ဒီကိစ္စတွေညှိနှိုင်းနိုင်မလားတို့ဒီမဟုတ်ဒီ NLD အစိုးရကချမှတ်ထားတဲ့ policy အောက်မှာပဲသွားမှာဆိုရင်အဲ့ဒီအစိုးရအဖွဲ့အနေနဲ့သွားမှာဆိုရင်အဲ့ဒီဟာတွေကိုကိုကလက်ခံနိုင်မလားဆိုတာစဉ်းစားဖို့လိုတာပေါ့เนาะအဲ့လိုမဟုတ်ဘူးဆိုရင် तू ကခုနဦးတမောင်တန်းပြောသလိုကျွန်တော်တို့ကဒီစီလုံးညီညွတ်ရေးကိုသွားရင်းနဲ့လှုပ်ရင်းနဲ့ဟိုရန်နေဖြစ်ပြီးတော့เนาะအမြင်နေမတူဖြစ်ပြီးတော့ကွဲပြဲပြီးတော့တခါထွက်တာတို့ထုတ်ခံရတာတို့အဲ့ဒါမျိုးတွေဖြစ်လာနိုင်တာပေါ့ဗျာဒါကတော့နှစ်ဖက်စဉ်းစားရမယ့်အချက်လက်တွေပေါ့နော
်ဟုတ်ကဲ့ဥဒမောသန်းအနေနဲ့ရောတကယ်သာလူသားညီညွတ်ရေးအစိုးရတရားဖွဲ့စည်းမယ်ဆိုရင်ဘယ်လိုဖွဲ့စည်းသင့်တယ်လို့ယူဆပါသလဲ
အစိုးရအဆင့်20ရှိတယ်ပေါ့တော်တော်ဆယ်မှာဘိုးအစိုးရရှိတယ်တိုက်ဒေသကြီးအစိုးရရှိတယ်ပေါ့နော်ဘိုးအစိုးရအဆင့်မှာကညီညာရေးဖြစ်စဉ်ကိုသွားနေတယ်သွားနေတဲ့အခါကျတော့ကျွန်တော်ကတော့ငင်းချမ်းရေးဖြစ်စဉ်ကိုမြန်မြန်ပြီးသွားတဲ့အချိန်ဟုန်ကောင်းသွားတဲ့နိုင်ငံရေးရွှေနေပွဲစီကိုသွားလိုက်တာမြန်မာနိုင်ငံအတွက်ထွက်ပေါက်ကောင်းတစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်။အဲ့တော့ဘိုးဆိုးရရဲ့နေရာတွေကိုလည်းလက်နက်ကိုင်တပ်ဖွဲ့တွေလက်နက်ကတိုင်းရင်းသားအဖွဲ့တွေအတွက်ကျွန်တော်ကတော့ပို့ပြီးတော့ထားစီချင်ပါတယ်။တိုင်းဒေသကြီးအစိုးရတွေကိုဖွဲ့စည်းတဲ့အခါမှာတော့စောစောကိုရဲထုံပြောသလိုပေါ့နော်ကျွန်တော်တို့ပါတီတွေကိုစဉ်းစားတင်တယ်ဒါပေမဲ့အခုတတိကျွန်တော်တို့ကြားနေရတာပါတီတွေကိုပဲကြားတယ်ဒါပေမဲ့အဲဒီမိုကရေစီအရွေးဟာမပြီးဆုံးသေးဘူးလို့ကျွန်တော်တို့ကလက်ရှိအခြေအနေကိုဆန့်စစ်မယ်ဆိုရင်တော့အင်အားစုအလုံးပါဝင်တဲ့အစိုးရဖွဲ့မျိုးတွေကိုတိုင်းဒေသကြီးတွေမှာစပြီးဖွဲ့ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
နော်အဲ့ဒီလိုပြောတဲ့အခါကျတော့တိုင်းသားတွေမကတော့ဘူးပေါ့နော
်
NGO တွေကိုကျွန်တော်စဉ်းစားရတယ်ဘိုးမဆိုရင်အင်မတန်ရေးကြီးတဲ့နေရာမျိုးကိုကိုမင်းကိုနိုင်လို့ဒီမျိုးအတွက်စဉ်းစားတင်တယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့
အထူးသဖြင့်88မျိုးဆက်ကြောင်းသားအုပ်စုပေါ့အခုပြည်သူပါတီနဲ့ဝင်နေမဲမရဘူးဒါပေမဲ့ဒီမိုကရေစီအရွေးအတွက်အင်မတန်ရေးကြီးတဲ့ပါတီဖြစ်ပါလေ
။
နော်သူတို့ကိုစီလုံးညီညွတ်ရေးအတွက်ကောအဲ့ဒီတောင်းကနေစဉ်းစားဖို့လိုလိမ့်မယ်ထင်တယ်။နောက်ခု NGO ပေါ့နော်NGO ဆိုရင်တိုင်းသေးရဆိုရင်မှထင်ရှားတဲ့လုံရီကိုင်းလည်းရှိတဲ့เนาะတဘာဝရေးမြစ်တွေစီမံခန့်ခွဲမှုမှာတော်တော်ကြွန့်ကျင်တဲ့လုပ်ငန်းတွေလုပ်ထားခဲ့တဲ့ကိုမော်ထုံးတို့လူမျိုးပေါ့ SNLD ကနေဝင်ပြီးပြန်နေရှမ်းမြောက်ပါအမတ်သုံးမျိုးသားလွတ်တော်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
เนาะသူ့လိုလူမျိုးပေါ့เนาะနောက်ပြီးတော့ကျွန်တော် NGO လောကမှာလည်းတော်တော်လုံနိုင်ကိုင်းနိုင်ရှိတဲ့အမျိုးသမီးခေါင်းဆောင်တွေအများကြီးရှိပါတယ်ဥပမာအဖြစ် NLD နဲ့နီးစပ်ခဲ့တဲ့မခင်လေးလိုသူမျိုး
ဟုတ်ကဲ့
เนาะဒါက မတိုင်းကိုတယောက်ထားမယ်ဆိုရင်
နာမည်နဲ့နာမည်နဲ့တကွာနာမည်နဲ့တကွာထုတ်ပြောနေရဆိုတော့ဆရာတို့လော်တယ်လို့တော့ပြောကြတော့မယ်နော
်အဲပို့ဒါကကျွန်တော်ဟိုဂယုမထားမြောက်ဥပမာပေးတာပါနော်အခြားတော်တဲ့လူတွေအများကြီးရှိပါဒါအဲ့လိုပြောတဲ့အခါမှာလေလူကိုခုနကိုဟိုမျိုးကောက်တာတဲ့ပေါ့နော်ကိုရဲထုံးပြောတာတင်ပါလေနော်ကျွန်တော်တို့ကောက်တာတဲ့ NGO အဖွဲ့ကြီးတစ်ခုလုံးအဖွဲ့လောကကြီးတစ်ခုလုံးကလူတွေကသူတို့ရွေးချယ်ထားတဲ့လူပေါ့
ဟုတ်ကဲ့ကျွန်တော်တို့အကြမ်းင်းပြောနေဆိုရင်တော့တကယ်ကိုလူရည်ကံရည်ရှိတယ်သူကန္နာနဲ့သူကန္နာနဲ့သူတိတိလိုက်ကျွမ်းကျင်တယ
်ဟုတ်တယ်
ဘောင်းဆောင်ကလူတွေပါတဲ့ပေါ့နော်ဆို
တော့ဒီနေရာမှာ
ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းအင်မတန်အရေးကြီးတဲ့ဟာပေါ့နော်ဒါဆရာဦးရဲထွန်းဘက်ကိုပြန်သွားပါမယ်အမှန်တရားကြီးတဲ့ဟာမြန်မာနိုင်ငံရေးမှာတက်မတော်ရဲ့အခန်းကဏ္ဍဆိုတာဘလို့မှချန်တာလို့မရဘူးအခုချိန်ထိဆိုတော့ဆောက်ရွတ်ထွန်းတက်မတော်ရဲ့အခန်းကဏ္ဍကိုရောဒီနေရာမှာဘယ်လိုထည့်သွင်းစဉ်းစားသင့်တယ်ဆရာ
တက်မတော်ရဲ့အခန်းကဏ္ဍကတော့အမှန်ကကျွန်တော်တို့ရဲ့အခြေခံဥပဒေမှာကိုပဲဒီဟိုတက်လာတဲ့အစိုးရတိုင်းမှာပါဖို့အတွက်သူ့အတွက်နေရာပေးထားပြီးသားဗျအဲ့တော့ပေးထားတယ်ဆိုတာအလုံးလည်းသိကြပါတယ်ကျွန်တော်တို့ဒီပြည်အောင်စုအစိုးရအဖွဲ့မှာရောပြည်내အစိုးရအဖွဲ့တွေမှာရောတမတော်ကကာကွယ်ရေးဦးစီးချုပ်အစိုးပြုတဲ့ဝင်ကြီးတွေပေါ့နော်ဝင်ကြီးတွေအဲနေရာပေးထားတာရှိတယ်ကာကွယ်ရေးဦးစီးချုပ်ကအဲ့ဒါပေးရမယ်အစိုးရကလည်းငင်းဆန်လို့မရဘူးနော်ဆိုတော့အဲ့ဒီဟာကဒါကျွန်တော်တို့ဟိုအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်တကယ်ရတော့ဒီကျွန်တော်တို့အရက်သားအစိုးရကဥဆောင်မှုပေးနိုင်တယ်ဆိုလို့ရှိရင်ပို့ပြီးတော့စီလုံးညီညွတ်ဖို့နောက်တစ်ချက်ကအရေးကြီးတာကတမတော်ကာကွယ်ရေးဦးစီးချုပ်ကိုတိုင်ကအစိုးရရဲ့ကျွန်တော်တို့အစိတ်ပိုင်းတရားဖြစ်တဲ့မျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီမှာအဲကာကွယ်ရေးဦးစီးချုပ်နဲ့ဒူဦးစီးချုပ်ကလည်းအဲ့ထက်မှာအဖွဲ့ဝင်ဖြစ်နေပါတယ်ဗျပါတဲ့အခါကျတော့ဒီအဖွဲ့အစည်းကလည်းတကယ်ပြောမယ်ဆိုရင်တမရကနေပြီးတော့အမြဲတစေခေါ်ယူပြီးတော့တိုင်ပင်အကြံဉာဏ်တောင်းအမြင်တွေဖလဲအဲ့လိုနီးနဲ့ကျွန်တော်တို့ကအရက်ပဲစစ်ပဲဆက်ဆံရေးရဲ့အဲကျွန်တော်တို့ဒီအပြန်အလှန်ယုံကြည်မှုနဲ့အဲနားလည်မှုကိုတည်ဆောက်နိုင်တဲ့ platform တစ်ခုဖြစ်တယ်ဗျ။အဲ့လိုဖြစ်တဲ့အခါကျတော့ဒီဟာကကျွန်တော်တို့ကဟိုဟိုသူတို့ဒီတက်မတော်ဘက်ကထဲတဲ့ပုံကို6ယောက်ရှိတယ်၊ကိုယ်အရက်ဘက်ကထဲတာ9ယောက်ရှိတယ်။မဲခွဲရင်ရှုံးမှာပဲဆိုတဲ့ဟာနဲ့တော့ကျွန်တော်တို့ကကြောက်လန့်မနေသင့်ဘူးလို့ကျွန်တော်ကထင်တယ
်။အဲ
ဒီတကယ်တကယ်ကျတော့လဲမဲခွဲเสียမဲခွဲရမယ်လို့လည်းမဆိုဘူး။တန်တဲ့တမရအနေနဲ့ကသူကအကြံပေးဖို့အတွက်ခေါ်ပြီးတိုင်ပင်တာပဲဆိုတော့ तू လက်မခံရင်လည်းရတယ်เนาะဒီဟာကိုသူတို့အကြံပေးတဲ့ဟာလောက်ရမယ်လို့လည်းမဆိုလို့ဘူးအဲ့လို့ဆိုတော့ဒါကခုနမေးတဲ့မေးခွန်းအရာပြောမယ်ဆိုရင်ဒီတမရောနဲ့ဟိုဖြစ်ဖို့ကစီလုံးညီညွတ်ဖို့တမမို့ယင်ကြားစေဖို့ဆိုတာကအခြေခံဥပဒေမှာကပါပြီးသားအသုံးချဖို့ပဲလိုတာ
သူက
ဒီကျွန်တော်တို့မျောမြင်ရှိရှိနဲ့လက်မြင်မြင်နဲ့အသုံးချဖို့ပဲလိုတာပါ
ဟုတ်ကဲ့ပါခင်ဗျ။ရောက်တမောင်တန်တက်မတော်ရဲ့ခန်းကဏ္ဍဆရာဘလို့ထည့်သွင်းစဉ်းစားပါလေ
။ဟုတ်တရိယာတို့ခုနကိုရဲထုံးပြောတာလေးပေါ့နော်။ဟိုကောင်းပါလေကိုရဲထုံးပြောတယ်လို့လည်းဖြစ်လို့ရှိတယ်။အဲ့တော့ပို့ပြီးကောင်းသွားအောင်အာမခံရလည်းရအောင်ဖွဲ့စည်းပုံတည်းပါ။နော်ခုနပြောတယ်လို့သမရခါတာနောက်ဆုံးအဆုံးဖြတ်ဖြစ်သည်ကာလုံမှာစဉ်းစားတာဆိုတဲ့အချက်လေးပြပြည့်ပြောင်းလဲနေထင်လိုက်မကောင်းဘူးလားဗျ။
အဲ့ဒါကအဲ့ဒါကျွန်တော်ဂျားဖြတ်ပြောပေးရ
ဟုတ်ကဲ့ပြောပါဆရာ
ဒီအခြေခံဥပဒေမှာကပြဋ္ဌာန်းပေးသားပြီးဖြစ်ပါတယ်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီသည်အခြေခံဥပဒေပါတာဝန်တည်ရက်ကိုဖြစ်စေဥပဒေတရားရပါလုံအတာဝန်များကိုဖြစ်စေထမ်းဆောင်ရန်ဆိုပြီးတော့အဲ့တော့အဓိပ္ပာယ်ကဘာလဲဆိုလွတ်တော်ကသူ့ကိုနောက်ထပ်ပြီးတော့ကာလုံဥပဒေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဥပဒေတို့ဒီမဟုတ်ကာကွယ်ရေးဦးစီးချုပ်ခန္ဓာချင်းဆိုင်ရာဥပဒေဆမ်သိန်းပေါ့ဗျာတခုခုဒီဟာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖြစ်အောင်ကျွန်တော်ကဥပဒေတရားပြဋ္ဌာန်းဖို့ပြဋ္ဌာန်းလိုက်ရင်ပြီးတယ်ပြဋ္ဌာန်းလို့ရတယ်ဆိုတော့အဲ့ထဲမှာကုဏပြောတဲ့စိုးရိမ်နေတဲ့မဲပေးတဲ့စနစ်တွေဘာတွေပါထည့်လို့ရတယ်ကျွန်တော်အဲ့ကဥစ္စာစောစောပိုင်းကလေးကကျွန်တော်တို့ဆောင်းပါးတစ်ပုတ်ရေးဘူးပါတယ်ဆိုတာကတကယ်လို့များမဲခွဲစရာကြုံလာခဲ့မယ်ဆိုရင်နော်နိုင်ငံတော်ဒီအဆုံးပြတ်တစ်ခုဟာတိုင်ဖြစ်နေတယ်ဆိုရင်နိုင်ငံတော်သမရသည်အပိုမဲအနိုင်မဲပေး၍ဆုံးပြတ်နိုင်သည်ဆိုတဲ့ဟာမျိုးပေါ့ဆိုတော့နိုင်ငံတော်သမရကနှမဲပေးနိုင်တယ်ဆိုတဲ့ဟာမျိုးပေါ့ဒါကျွန်တော်တို့လုပ်လို့ရတယ်လွတ်တော်ရဲ့ဟိုပါပဲလုတ်ပိုင်ခွင့်မယ
်
ဆိုတော့ပြောချင်တာကဥတ္တမောင်အတန်းပြောတာမှန်တယ်သို့တော့ကျွန်တော်တို့အဲ့ဒီလုတ်ပိုင်ခွင့်ကလွတ်တော်လက်ထက်မှာခင်ဗျအဲ့ဒါကြိုက်တဲ့တာဝန်တွေကိုလည်းကာလုံရဲ့တာဝန်တွေကိုလည်းကြိုက်တာပေးလို့ရတယ
်
နော်ဆရာတို့သူများဆိုရင်နေတယ်လို့မဟုတ်ဘူးဆိုတော့ကျွန်တော်ပြောချင်တာပါ
။ဆရာဦးတမောင်တန်ဆက်ပါဦးခင်ဗျာ။ဆရာဆက်ပါ
ရေဘူးအားဖြင့်တော့ကျွန်တော်ဆရာကြီးဦးရွှေအောင်၃နှုန်းနဲ့အ၃နှုန်းလေးကိုယူပြီး၃ညင်ပါတယ်။သူကများတော့ဖြင့်သူရေးလို့ရှိရင်အတတ်တူတူပြုတယ်အဲ့လိုရေးတတ်ပါတယ်။အဲ့ဒီလိုပဲအာနာတူတူပြုရင်တော့ကျွန်တော်တပ်ဖတော်ကိုမချက်စေချင်ဘူးအဲ့ဒီကဏ္ဍမှာ။နော်။ဘာလို့လဲဆိုရင်ဒီမိုကရေစီကိုရွေးတယ်ဆိုတာအာနာတူတူပြုတာကဒီပို့ပြီးတော့ဝေးအောင်။အာနာတူတူမပြုဖို့အာနာကိုဥမတီဖို့ဒါမှဒီမိုကရေစီအရွေးကပို့ပြီးကောင်းပါတယ်
။ဟုတ်ကဲ့။
အဲ့တော့ဒါတက်တယ်လည်းကောင်းတယ်လို့ထင်တယ်ပေါ့နော်။ဆိုတော့အဲ့ဒီအတွက်ကြောင့်မလို့တော့ကျွန်တော်ကစုတ်တာကိုပဲကျွန်တော်လိုချင်ပါတယ်။ချဲ့တာကိုမလိုချင်ဘူး။အခုအချိန်နေတူတိတ်ကိုဟိုကျွန်တော်တို့ဟိုဘယ်လိုပြောလဲတစုံတရာသောသဘောတူညီရရဖြစ်တဲ့အချိန်နေမျိုးဖြစ်နေပြောင်းနိုင်ကောင်းတယ်။ဘာလို့လဲဆိုတော့2008ကိုရေးတုန်းကနော်လူတွေအားလုံးပါဝင်ခဲ့တယ်ဆိုပေမဲ့လို့ဒီလူတို့ကရွေးကောက်တင်မြောက်ထားတဲ့ကိုယ်စားလှယ်တွေကိုအားနဲ့အောင်လုပ်ပြီးတော့ကျွန်တော်တို့ဆောက်ရထားခဲ့တာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့
ဆိုတော့ဒါကြောင့်မို့လို့အခြေအနေလေးတွေကိုဒီအခြေအနေကနေပို့ပြီးချဲ့တဲ့ဟာမျိုးတော့တပ်မတော်နဲ့ပတ်သက်ကျွန်တော်သဘောမတူပါဘူးမသိဘူးလို့ထင်တယ်ဒီမိုကရေစီအတွက
်ဟုတ်ကဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကဟာလာစိုးရင်စရာအပန်းနေကျွန်တော်တို့ကြားခဲ့ရတယ်ကျွန်တော်တို့ဆိုရင်အိမ်တိုင်းမစားတိုင်းစိုးရင်ညာတဲ့လူတွေရှိတယ်အချို့စိုးရင်ဆရာအခြေအနေလေးတွေရှိခဲ့ဆိုတော့အဲ့ဒီကနေပြီးတော့ရွေးလာပြီးတော့အခုကျွန်တော်တို့အခုစကားပြောနေတဲ့အချိန်မှာတော့အဲ့ဒီစိုးရင်ဆရာလေးတွေအတိုင်ငယ်ပြေရောနေပြီလို့ကျွန်တော်ကိုယ်တိုင်အဲ့ဒီလိုခံစားရပါတယ်အဲ့လိုနားလည်ရပါတယ်ဆိုတော့လက်ရှိအခြေအနေပေါ်မှာเนาะ upbeat ပေါ့ဇာဝရထောလက်ရှိအခြေအနေပေါ်မှာဆရာအနေနဲ့ဘလောက်အထိမြန်မာနိုင်ငံရဲ့အနာဂတ်နိုင်ငံရေးပေါ်မှာဘလောက်အထိအကောင်းမြင်မျှော်လင့်ထားပါလဲဆရာ
လက်ရှိနိုင်ငံရေးအခြေအနေကတော့ဟိုပြည်သူလူထုကလည်းဒီ2015တဲ့ပို့ပြီးတော့เนาะဒီပြက်ပြက်တတ်တာထောက်ခံလိုက်တယ်ဆိုတဲ့အတွက် NLD ရဲ့ NLD အစိုးရရဲ့ legitimacy ဖြစ်ဖို့ညှစ်ဖြစ်မှုပေါ့เนาะအဲ့ဒါကလည်းပို့ခိုင်ကန့်သွားတယ်ပို့ခိုင်ကန့်သွားတယ်နောက်တစ်ခုကဒီရွေးကောက်ပွဲပြီးပြီးချင်းမှာတက်မတော်ကလည်းဒီရွေးကောက်ပွဲကိုเนาะဒီအောင်မြင်မြင်နဲ့ပြီးဆုံးတယ်ဆိုတာကိုလက်ခံသဘောတူလိုက်တယ်အဲ့ဒီဟာတွေကကျွန်တော်ကတော့အကောင်းမြင်တယ်ဗျအကောင်းမြင်တယ်နောက်တစ်ခါကျွန်တော်တို့ဒီ AA ကနေပြီးတော့သူတို့ဒီလုံခြုံရေးအကြောင်းပြချက်နဲ့ရပ်ဆိုင်ထားတဲ့နေရာတွေကိုပြန်ပြီးတော့ youth corp ပဲလုပ်ပေးဖို့ပြောလိုက်တဲ့ဟာကိုအပေါ်မှာလဲเนาะတက်မတော်ကတုံ့ပြန်တဲ့အခါမှာသုံးနှုံးနဲ့စကလုံးနေရောနောက်သူတို့ဟိုဒီချက်ချင်းကိုသူတို့သဘောတူလိုက်တဲ့ကိစ္စတွေရောဟာအနာကကျွန်တော်တို့ရင်းရည်ဆွေးနွေးပွဲတွေအတွက်အလားအလာကောင်းတယ်လို့ကျွန်တော်ကသုံးသပ်တယ်။အဲအရေးကြီးတာတစ်ခုကတော့ခုနအခုဟိုဟာပေါ့နော်အစိုးရကလည်း NLD အစိုးရကလည်းအခုတိုင်းရင်းသားနိုင်ငံရေးပါတီတွေကိုပေါ့နော်ကန့်လန့်လိုက်တဲ့ကန့်လန့်ချက်ကလည်းဒီအစပြုမှုကကောင်းတယ်နော်။အရေးပို့ပြီးတော့ဟိုဟာပေါ့နော်အဲ့လိုကောင်းလိုက်ကောင်းတဲ့အထဲမှာကျွန်တော်အနေနဲ့နည်းနည်းလေးဆိုရင်နာကတော့အစိုးရနဲ့တက်မတော်ကြပါတော့အစိုးရနဲ့တက်မတော်ကြကကျွန်တော်အနေနဲ့ပို့ပြီးတော့ပေါ့နော်အရင်2015ကတည်းပို့ပြီးတော့ဒီအပြန်အလှန်ယုံကြည်မှုနဲ့နော်ဘူပေါင်းဆောင်ရွက်မှုပေါ့အဲ့ဒီဟာကိုတော့ရှိစေခြင်းလေအဲ့ဒီတစ်ခုအတွက်ကအဲ့ဒါအဆင်မပြေရင်ကျွန်တော်တို့ကငြိမ်းချမ်းရေးဆွေးနွေးပွဲအတွက်တည်းရောနော်ဒီတစ်ခါတခြားကျွန်တော်တို့ဟိုနေကြပြဿနာဖြေရှင်းတဲ့ကိစ္စတွေရောအဲ့ဒါတွေမှာကဟိုစိတ်သွားတိုင်းကိုမပါဘူးပေါ့နော်အဲ့လိုဖြစ်မှာပဲစိုးပါတယ်အဲ
တ
ခုလုံးပြောမဲ့ဆိုရင်တော့အချိန်ကြီးကောင်းတယ်လို့ဟိုသုံးသပ်နိုင်ပါတယ်ဗျာ
ကျော်ရပုံတန်ဆရာရွှေထွန်းတဲ့သဘောတူလား
အချိန်ကြီးလေးကတော့နည်းနည်းဝေဝါးနေတာပေါ့နော်ဝေဝါးနေတယ်ဆိုတာလည်းတက်မတော်ဘက်ကရှင်းရှင်းလင်းလင်းပြောလို့ရှိရင်ကောင်းမယ်ထင်တယ်နော်ဥမာတက်မတော်ပိုချုပ်ကြီးမြတ်ထူးကအနားယူတဲ့ကိစ္စနဲ့ပတ်သက်ပြီးရှင်းပြထားတာရှိပါတယ်နော်ဒါပေမဲ့အနာယူမလားမယူဘူးလားဆိုတာကမပြောပါဘူးနော်နောက်တစ်ခါရွေးကောက်ပွဲရလဒ်ကိုလက်ခံတယ်လို့ပြောပါတယ်ဒါပေမဲ့တပ်မတော်ရဲ့အစင်လာကိုပြန်ကြည့်တဲ့အခါရွေးကောက်ပွဲရလဒ်ကိုလက်ခံတဲ့အာနာကိုဘယ်တော့မှထပ်တူလူသူစဉ်းစားတယ်လို့မစဉ်းစားဘူးခွဲပြီးစဉ်းစားခဲ့တယ်ထောင်ပေါက်90တုံးကလည်းလက်ခံတယ်ပြောတာပါပဲဒါပေမဲ့အာနာမလွဲခဲ့ပါဘူးနော်အာနာလည်းပြန်မသိမ်းဘူးလို့မပြောနိုင်ပါဘူးနော်ဒါတော့ဒီလိုသမိုင်းကြောင်းတွေရှိခဲ့တဲ့ခါကြတော့ကျွန်တော်တို့ကရှင်းရှင်းလေးပြောတာကောင်းမယ်ထင်ပါတယ်။နော်အဲ့တော့ဘာလို့လဲဆိုရင်ဒီအစိုးရဖွဲ့ရတော့ပဲ March ဒါ February လောက်ကို March
ဟုတ်ပါတယ်
။ဒုတိယသမ္မတတက်မတော်ကလာပါမယ်။ပြောရင်လည်းပြောလို့ရတဲ့အခြေကိုရောက်ပါပြီ
။ဟုတ်ပါတယ်
။ ပြောတယ်ပြောတင်ပြောတိုက်တယ်လို့ထင်ပါတယ်ရှင်းတော့အောင်လို့เนาะဒီတော့ကျွန်တော်ခုနကိုရထွန်းပြောတဲ့အပိုင်းမှာတက်မတော်နဲ့เนาะပြန်လည်ပြီးတော့ညှိနှိုင်းဆောင်ရွက်တာတက်မတော်ကဂျားနေတော့အနေထားကိုပြန်ယူချောင်းပြတော့လို့ပါတယ်เนาะအဲ့ဒီအတွက်လည်းပွဲပြားခြားနားမှုတွေကိုအလုတ်ဖွဲ့တွေထားပြီးခေါင်းဆောင်တွေဓာတ်ရိုက်တွေ့ရင်เนาะထဲတာတဲ့အလုတ်ဖွဲ့မှာဖြစ်နိုင်တဲ့ဟာတွေကိုဖော်ထုတ်ပြီးတော့ပါခေါင်းဆောင်တွေကနောက်ပိုင်းတွေ့ဆုံကြတဲ့တော်တော်သဘောတူမှာတွေ့ဆုံရတဲ့နီလန်လေးတွေကိုလည်းသုံးစေချင်ပါကျန်တာကတော့လူမှုရေးသဘောအရတွေ့တာတော့မကြခဏတွေ့ပါเนาะတရားနဲ့တရားပုံကိုရေးဆိုင်ရာနားလည်မှုရောက်ဒါတော့မကြခဏတွေ့ပါအလို့သဘောကတော့ခုနလုပ်ပုံကံမှုလေးနဲ့စာစီချင်ပါတယ်ဒါဆိုရင်မြန်မာနိုင်ငံနာဂတ်တွေကောင်းတယ်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒါကတိုင်းပြည်အတွက်သိရေးကြီးတဲ့ကောင်းစဉ်အကြောင်းအရလို့ကျွန်တော်ထင်ပါတယ်ဆွေးနွေးကြရည်လည်းအများကြီးပဲစဉ်းစားကြရည်လည်းအများကြီးပဲကျွန်တော်တို့ပါရှိနေပါတယ်လက်ရှိတော့အချိန်ကန့်သက်ရတဲ့လောက်ပဲကျွန်တော်တို့ခဏရပ်ထားကြအောင်ပါအော်ဆင်းနေပြီလေဥယျထွန်းဥတမောင်တန်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါ
ဒီဘုံမှုနဲ့ဒီသူတို့ကိုယ်စားလှယ်ဟောင်းဥယျထွန်းမြမရေးလေးလာသူသူတည်တီဥတမောင်တန်တို့ဆွေးနွေးသွားကြတာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လည်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်ကာညဒိုင်းလေးလိုင်းစီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဧရာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ